မြောက်ကိုရီးယားနျူကလ িয়ার တပ်တနာကိုနိုင်ငံတကာကရေးထားလာတဲ့အချိန်နဲ့ကိုက်ပြီးမြန်မာနဲ့မြောက်ကိုရီးယားလျှို့ဝှက်ဆက်ဆံရေးအသေးစိတ်လေ့လာထားတဲ့ဆောင်းပါးတစ်ပုဒ်ကိုမြန်မာအရေးကျွမ်းကျင်သူတူဖြစ်တဲ့ထိုင်းနိုင်ငံခြေစိုက်သတင်းစာဆရာဘတ်ဒစ်လစ်နာကအမေရိကန်ပြောင်စုမှထုတ်ဝေတဲ့ရေး Global Magazine မှာ Tunnels, Guns and Kimchi ဆိုတဲ့ကောင်းစဉ်နဲ့ရေးသားဖော်ပြခဲ့ပါတယ်။ဒီဆောင်းပါးမှာ2003ခုနှစ်ကနေ2006ခုနှစ်အတွင်းရိုက်ခဲ့တဲ့မြောက်ကိုရီးယားပညာရှင်တွေမြေအောက်လှိုင်တွေပြင်ပနာနေပြီးတော့တဝိုက်မှာစောင့်နေတဲ့ဓာတ်ပုံတွေအပါအဝင်မြောက်ကိုရီးယားနဲ့မြန်မာလက်နက်အရောင်းဝယ်ကိစ္စရပ်တွေကိုအသေးစိတ်စုံစမ်းတင်ပြထားပါတယ်။ဒီကြောင့်နေနဲ့ဆက်ဆက်ပြီး Mr. Lindner ကို RFB ကဆက်သွယ်မေးမြန်းခဲ့ပါတယ်။ဒီလိုမေးမြန်းရမှာ Mr. Lindner ကမြေအောက်လိုင်းအားလုံးဟာစစ်အစိုးရရဲ့ဘုံခိုခြင်းမဟာဗျူဟာကြီးတသက်မဟုတ်ပါဘူးလို့ဖြေပါတယ်
။ Yeah, when the SPC moved the capital from Yangon to this new location at Naypyidaw, from the very beginning was a lot of tunneling going on in the mountains.
စစ်အစိုးရရုံးဆိုင်ရာမြို့ကိုရန်ကုန်ကနေနေပြည်တော်ကိုပြောင်းတဲ့အခါနေပြီးတော့တဝိုက်တောင်တွေမှာမြေအောက်လှိုင်တွေအများပြားဖောက်တာတွေ့ရပါတယ်။အဲဒီကတချို့ကတော့စစ်ရေးနိုင်ငံရေးနဲ့မဆိုင်လာပဲရေအားလျက်စစ်လို့စီမံကိန်းတွေအတွက်ဆောက်တာတွေပါလို့ဖြေသွားတာ
ပါ။ But others were more clandestine, clandestine. They were meant to put some of the administration underground. And
ဒါနဲ့တချို့မြေအောက်လှိုင်တွေကတော့ပိုပြီးတန်ဆာရှိစရာကောင်းတာတွေ့ရပါတယ်။ဒီလိုင်းတွေဟာအစိုးရရုံးဖွဲ့တချို့ကိုမြေအောက်မှာထားဖို့ကြီးရတာတွေ့ရပါတယ်။မြန်မာစစ်အစိုးရရေဒီယိုရုံးမြင့်တန်ကြားနဲ့ပြည်တွင်းသုံးintranet site တွေမှာပါဒီ line ရဲ့နေရာတွေကိုမကြာခဏဖော်ပြတတ်ပါတယ်အဆက်အသွယ်တွေရဲ့အဆိုအရဒီ line တွေဟာမြေအောက်အစည်းအဝေးခန့်မှန်းတွေဖြစ်ပြီးထိတ်တန်းခေါင်းဆောင်တွေကိုပြပနေကြောင်းရန်ကဖြစ်ဖြစ်ပြည်တွင်းမတည်ငြိမ်မှုရဲ့ရန်ကပဲဖြစ်ဖြစ်ကာကွယ်ဖို့ကြီးရတာဖြစ်တယ်လို့ယူဆကြပါတယ်လို့ Mr. Batten လေးကပြောတော်တာဖြစ်ပါတယ်ဒီမြေအောက် line တူးတဲ့မဟာဗျူဟာကိစ္စတွေကိုမြန်မာစစ်အစိုးရရဲ့အဓိကမဟာမိတ်တွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေကအကူအညီမြူပဲဘာဖြစ်လို့မြောက်ကိုရီးယားနိုင်ငံကယူရသလဲမြန်မာအရေးလေးလာသူတူအနေနဲ့ဘာလို့မြန်မာအစ်စိုးရကမြောက်ကိုရီးယားကိုဦးစားပေးဆက်ဆံရတယ်လဲလို့လေ့လာမိသလောက်ပြောပြပါလို့အားရဖေးကမေးမြန်းတဲ့အခါမှာမစ္စတာလစ်တာက
Well it's hard to say but all we know for certain is that in June 2006 a group of North Korean tunneling experts arrived in
ဒီစက်ကပြောဖို့ခက်ပါတယ်ဒါပေမဲ့သေချာတာကတော့လိုင်ကူနဲ့မြေအောက်အဆောက်ဦးဆိုင်ရာတွေမှာကူညီဖို့မြောက်ကိုရီးယားကမြေအောက်လိုင်းဖောက်လို့ရကျွမ်းကျင်သူပညာရှင်တွေဟာ2006ခုနှစ်ဇွန်လမှာနေပြည်တော်ကိုရောက်လာတယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒီနေရာမှာထောက်ပြချင်တာကမြောက်ကိုရီးယားတွေဟာမြေအောက်လိုင်းဖောက်တဲ့နေရာမှာအထူးကျွမ်းကျင်သူတွေဖြစ်ပါတယ်။သူတို့နည်းပညာကအတော်လဲအဆင့်မြင့်ပြီးသူတို့နိုင်ငံမှာလည်းမြေအောက်လိုင်းတွေအများကြီးစောက်ထားသူတွေဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စတွေမှာမြန်မာစစ်ကောင်းဆောင်တွေကမြောက်ကိုရီးယားကိုအားထားတဲ့သဘောရှိနေပါတယ်။မစ္စတာလစ်နာကဆက်ပြီးတော့ပြောရမှာပြီးခဲ့တဲ့ဆယ်နှစ်တာကာလအတွင်းမြန်မာစစ်အစိုးရနဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆံရေးဟာတစစတိုးတက်လာခဲ့တယ်လို့ဆိုပါတယ်။ဒီထဲမှာစစ်လက်နဲ့ရောင်းဝယ်ကိစ္စတွေလည်းပါဝင်တယ်လို့အခုလိုပြောပြပါတယ
်။ North Korea has delivered artillery guns to the Burmese army. They have delivered multiple rocket launchers.
ရောက်ကိုရီးယားတွေကမြန်မာစစ်တပ်တွေဥပမာလက်နက်ကြီးတွေနဲ့အမြောက်တွေရောင်းတာတွေပခုံးတန်းဒုံးကြီးတွေလက်နက်ငယ်တွေပံ့ပိုးတာတွေလုပ်ခဲ့ပါတယ်။ဒါပြင်လည်းတခြားဆက်ဆံရေးတွေရှိပါသေးတယ်။အမျိုးမျိုးမသိတဲ့မြောက်ကိုရီးယားသင်္ဘောတွေမြန်မာပြည်ကိုရောက်လာတာတွေရှိခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းအေဂျင်စီ Internet မှာမြန်မာစစ်အစိုးရအရာရှိကြီးတွေမြောက်ကိုရီးယားကိုချစ်ချစ်ကြီးအလဲပတ်လာတဲ့သတင်းတွေမကြာခဏဖော်ပြတာတွေရှိပါတယ
်။ And the friendship delegations are not to arrive in Rangoon without reason. I mean it's more than just friendship. It is some kind of business.
ဒီချစ်ချစ်ကြီးခီးတွေကအကြောင်းမရှိပဲချစ်ချစ်ကြီးအတွက်တသက်လာတာတော့မဟုတ်ပါဘူး။နောက်ကွယ်ကလုပ်ငန်းတွေရှိပါတယ်။ဒါပေမဲ့ဘလို့ကိစ္စတွေလုပ်ငန်းတွေဆိုတဲ့သဘောတဘာဝကတော့နားလည်ဖို့ခက်တဲ့ကိစ္စတွေပါလို့မစ္စတာလစ်နာကပြောသွားတာပါ။ပြီးခဲ့တဲ့ဘက်ကအမေရိကန်ထက်လွတ်တော်ကြားနာပွဲတစ်ခုမှာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်လို့မိန့်ခွန်းထုတ်တာတွေရှိပါတယ်။မြောက်ကိုရီးယားတင်မောတွေမြန်မာပြည်လာတဲ့ကိစ္စမြန်မာနိုင်ငံကနျူကလ িয়ার ကိစ္စတွေမှာမြောက်ကိုရီးယားပါဝင်ပတ်သက်မှုရှိမရှိဆိုတဲ့အချက်တွေဖြစ်ပါတယ်။မြန်မာအရေးနှစ်ပေါင်းများစွာလေ့လာရေးသားနေသူတူအနေနဲ့မြောက်ကိုရီးယားမြန်မာဆက်ဆံရေးနဲ့ပတ်သက်လို့ဘယ်လိုသုံးသပ်မိပါသလဲ
။ Well it's a valid question to ask because something is definitely happening but you know very little about the specifics.What you know is that at least two possibly more North Korean ships.
ဒီချက်ကပေါဝင်တဲ့မေးခွန်းတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံကမြောက်ကိုရီးယားသင်္ဘောတွေလာတယ်ဆိုတဲ့အချက်ကအကြီးစားဆက်မှုပစ္စည်းတွေလာဖို့တယ်လို့ပြောလို့ရနိုင်ပါတယ်။မြန်မာနျူကလ িয়ার ဖော်ထုတ်ရေးကိစ္စမှာမြောက်ကိုရီးယားပတ်သက်မလားဆိုတဲ့အချက်ကတော့ယူဆချက်တရပါ။ဒါပေမဲ့အများကြီးရောဖြစ်နိုင်ပါတယ်။ဘာလို့လဲဆိုတော့ရုရှားကမြန်မာနိုင်ငံကိုနျူကလ িয়ার နည်းပညာလွှဲပေးဖို့တွန်းဆုတ်နေတဲ့သဘောမှရှိနေလို့ပါ။တရုတ်ကလည်းရုရှားလိုပဲတွန်းဆုတ်နေပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့မြန်မာဆက်ဆံရေးဟာတခြားကဏ္ဍတွေမှာလည်းအများကြီးရှိနေပါသေးတယ်။အဲဒါတွေကတော့မြမအရေးလေးလာသူထိုင်းခြေစိုက်သတင်းစာဆရာမစ္စတာဘတ်တင်လစ်နာဖြေကြားတော်တာတွေပါ။မြောက်ကိုရီးယားမြန်မာဆက်ဆံရေးမစ္စတာလစ်နာနဲ့ဆက်သွယ်မေးမြန်းချက်ဒုတိယပိုင်းကိုနောက်ကြံမှာဆက်ပြီးတော့နားဆင်ကြပါအောင်ခင်ဗျာ။